င်္ဂလာပါ 92.0 မမကနေတင်ဆက်ပေးနေတဲ့လန်နေရဲ့ကြီးများပြောတဲ့စကားဆိုတဲ့အစီအစဉ်နောက်ထပ် episode အတစ်တစ်ခုကနေကျွန်တော်ကြားပေါက်ကအားလုံးကိုကြိုဆိုလိုက်ပါတယ်ဒီ episode ကတော့ကျွန်တော်အဖေအကြောင်းပြောနေတာဖြစ်ပါတယ်ပြီးခဲ့တဲ့တစ်ပတ်ကပြောခဲ့တဲ့အဖေရဲ့အကြောင်းတွေကိုဒီတစ်ပတ်မှလည်းကျွန်တော်ဆက်ပါမယ်ပြီးတော့ကျွန်တော်နဲ့အဖေနဲ့အမှတ်တရဖြစ်ခဲ့တဲ့ကိစ္စလေးပေါ့အဲ့ဒါလည်းထည့်ပြီးတော့ပြောချင်ပါတယ်အဲ့ဒါမပြောခင်အဖေဘလောက်ကြွားကြတတ်တယ်ဆိုတာလေးကျွန်တော်တခါနည်းနည်းပြောချင်ပါတယ်ပြီးခဲ့တဲ့3-4နှစ်ထင်တယ်ကျွန်တော်မှတ်မိတာပေါ့နော်အဲ့မှာတညက်နေအဖေကကျွန်တော်ကိုဖုန်းဆက်တယ်ဆက်ပြီးတော့မင်းအားလားတဲ့အားတဲ့ဘေးဘာလို့ချင်လဲဆိုတော့ငါတဲ့ဒီအဲ့ဘားနာမည်တခုပြောတယ်ငါအဲ့မှာရှိတယ်တဲ့ရှိနေတယ်တဲ့မင်းမလာချင်မလာနဲ့တဲ့ဘလို့ကြီးလေဟိုလာခြင်းလာလည်းမဟုတ်မလာခြင်းမလာနဲ့တဲ့ဆိုတော့အဖေကအဲ့လိုစကားပြောရင်တူပြက်ပြက်ပြောတယ်ပြီးတော့အရင်စိတ်မရှိဘူးဖုန်းထဲမှာစကားပြောရင်သူအများကြီးတိတ်မရှင်းပြခြင်းဘူးအဲ့ဆိုအဲ့လိုတခါရှိတယ်နောက်ပြီးတော့နောက်တစ်ခါအဖေကငငယ်တည်းဟာကျွန်တော်ဒီကျွန်တော်ရဲ့လက်တွေခြေထောက်တွေကျွန်တော်ညမရောပဲသူကအဲ့လက်ချောင်းနေခြေထောက်ခြေချောင်းနေတခုခုဖြစ်မှာလူကျိုးသွားမှာတော့အဖေကအရန်ဆိုးရင်ကျွန်တော်ကကြာတော့သူကဒီ drum deal လို့မရတော့မှာပေါ့နော်သူအဲ့ဒါကိုဆိုးရင်ပြီးတော့ငငယ်တုံးနဲ့ကအဲ့လို cycle board တတ်တာတော့ဘာလို့ဆိုရင်ပေးမတတ်ဘူးစူတယ်နောက်အဲ့လို cycle နောက်ကစီးရင်လည်းအဲ့လိုစိတ်မချဘူးအဲ့လိုမျိုးကျွန်တော်ခြေထောက်တွေဒီခြေထောက်ဒီ side ဘေးတို့ cycle တို့ဘေးနဲ့ဝင်သွားမှာတော့နောက် cycle မှောက်ပြီးတော့လက်ခောက်ပြီးကျိုးမှာတော့ဘာအဖေကလည်းအရန်ပူပြီးတော့အဓိကကတော့ကျွန်တော် drum deal လို့မရမှာဆိုလို့ဆိုတော့ cycle board တက်ရင်အဖေကအမြဲတမ်းစူတယ်ပြီးရင်ပြောတာ cycle မှောက်ရင်ဘာဖြစ်လဲညာဖြစ်တယ်အမြဲပြောတာတော့ကျွန်တော် phobia ရနေပြီးတော့ cycle မစီးတတ်ဘူးမစီးတတ်တော့အဲ့ဒါတစ်ခါအဖေက cycle အကြီးဝယ်လာအဲ့ cycle အကြီးအဲ့ muscle bin ကြီးဆိုလဲဗျာကျွန်တော်တိတ်ဟိုသဘောမကျဘူးဘလို့လဲဆိုကားလောက်ရှိတဲ့ engine ကြီးဗျာတလားအဲ့ဒါကိုဘေးကအခွန်လည်းမပါကိုကအဲ့ engine ကြီးကိုခွာပြီးတော့တအားမြန်တဲ့ဟာကြီးကိုအဲ့လိုလိုက်ခွာပြီးစီးဖို့က I don't think it's very wise ကျွန်တော်အတွက်ပြောတာတော့ဆိုတော့မစည်းခြင်းအဲ့အဖေကသူ့ cycle ဝယ်လာပြီးတော့ကျွန်တော်စီးကြည့်ပါလားတဲ့တရောင်းလောက်ပတ်စည်းကြည့်ရဲဆိုတော့ What are you talking about အဲ့ကျွန်တော်အဖေ cycle မစည်းရဘူးလေလို့ဒီ clutch bin တွေပိုတော့မစည်းတော့ဘူးလို့ auto bin ရတော့ဗျာစပိန်စီးတယ်လို့ဆိုတော့စီးရတာပေါ့ဒီဓာကြီးကီယာလဲထိုးရပါဘာလို့မလုပ်တတ်ဘူးမစည်းတတ်ဘူးဆိုတော့အဖေကလည်းအော်လေကြည့်တယ်ဟာဘာလို့မစည်းတတ်တာလဲတဲ့ဒီရွယ်ကြီးရောက်နေ clutch bin မစည်းတတ်ဘူးလားတဲ့ตุ๊ตะตะลงไปไม่ซี้หรอกไม่ซี้อ่ะไม่ซี้ละแกอึเอ้าอะทูซั้นลงไปตัวอ่ะฉันก็เปลี่ยนเมนะบาลุไม่ซี้ละตาเลยอะเฟียอะลุกว่าจ๋าเลยกระทะบ่าเนาะดาฉันโหฉันเอพิโซดไม่ซะกินดาโหผิดสวยเปียบ่เปียบ่ะตะแกอาจารย์อ่ะอกูมาซ่ามาเนาะตะแกอภิเนี่ยฉันเนี่ยอำ่ตะยาอ๋อเนาะตะแกอำ่ตะยาในเดิมอ่ะฉันอำ่มีนี่ซงอำ่ตะยาตะคู่อ่ะ9ตันมาซ่าเลยบาลุแล้วสรอก9ตันแล้วมาကျွန်တော်ကစပင်ကိုအဲ့လိုပန့်ကေလိုမျိုးထားကြတယ်စပင်ကိုအတိုထားကြတယ်အဲ့လိုဘေးတွေပါရိတ်အဖေကအဲ့ဒါလူလိမ်မာကေတဲ့မထားအောင်ဆိုပြီးတော့ကျွန်တော်စပင်အရှိပဲထားခိုင်းတယ်ကျွန်တော်အမှန်တော့စပင်ရှိမထားခြင်းဝင်ငယ်တော့နေအဖေကမရဘူးကျွန်တော်အဲ့လိုဘူကေတို့အပေါ်စပင်အတိုတို့ကဘေးမညံ့ဘူးနောက်တစ်ခုကကျွန်တော်6တန်း9တန်းမှာဂီတာကိုကောင်းကောင်းတီးတတ်နေကောင်းကောင်းအောင်တီးနေပြီတချင်းတော်တော်များများဆိုလဲတချင်းစာအုပ်ကြည့်စရာမလိုဘူးဒီတိုင်းတီးတယ်ကီးရိုင်းလည်းချိန်တတ်နေပြီပေါ့နော်အဲ့အချိန်မှာအဖေကတရက်ကြတော့ဘာဖြစ်ကျွန်တော်ဂီတာတီးနေအဲ့ခန်းထဲမှာမင်းနဲ့ငါတို့ငငယ်ကွာဆိုရင်လည်းအဲ့လိုဂီတာတီးတတ်ပြီဆိုရင်ပေါ့နော်ဒီလမ်းဘေးမှာတီးပြီးတော့အဲ့လိုသူများတွေရဲ့ reaction ကိုကြည့်တာပေါ့လမ်းဘေးမှာအဲ့လိုအုပ်ခုံမှာထိုင်တီးပြီးတော့တင်မှာနောက်ငငယ်ချင်းနဲ့စုပြီးတီးတာတော့ဘာလို့လှုပ်တယ်ပေါ့နော်မင်းဘာလို့မလှုပ်တာလဲတဲ့အဲ့ဒါဘေးမှာအမေကဖြတ်သွားတော့ကျွန်တော်ကအမေကိုလှမ်းကြည့်တယ်အမေကြည့်လို့ကျွန်တော်ကဘာတွေပြောနေတာလဲပေါ့နော်အဲ့အမေကဝင်ထောက်ခံတယ်ဟုတ်တယ်တဲ့ဟိုအဲ့လိုမျိုးကြီးတီးတတ်တော့မှာတဲ့နောက်ဆိုတကယ် artist အစ်စ်ဖြစ်ပါပေါ့နော်အဲ့လို तू ကအဲ့လိုဒီ public relation ကိုကိုယ့်ရက်ွက်ထဲမှာနေအဲ့လိုအရင်ယူစေချင်တာအဲ့ဒါနဲ့ကျွန်တော်မှသူတို့ကျေနပ်အောင်ကျွန်တော်တို့အိမ်အောက်ထပ်ဒီဈာကွက်တဲ့ဈာကွက်တဲ့မဟုတ်ကျွန်တော်တို့အိမ်အောက်ထပ်တတိပတန်အဲ့လမ်းထိပ်မှာကားပေါ်ဒီယုံလားမသိဘူးเนาะအဲ workshop လိုမျိုးဒီ twin gun လိုမျိုးအကျယ်ချမ်းအကျယ်ကြီးရှိအဲ့ရှေ့မှာသူကဒီဒီတိုင်ကီလေးတွေကိုဆင့်ပြီးတော့ပေါ်ကပြင်ပြားရိုက်ထားပြီးလူတွေထိုင်လို့ရအောင်လုပ်ထားတဲ့နေရာလေးရှိတယ်ကျွန်တော်မှညနေဆိုအဲ့ဒီကိုတော့သွားပြီးတော့ဒီဂီတာတီးရတယ်အဲကျွန်တော်ပေါ်တာတွေကလည်းအထူးဆန်းလုပ်ပြီးလာ join တာပေါ့เนาะဟာရံဘာလုပ်နေတာလဲဖာညာဆိုကျွန်တော်ငါဖို့တီးခိုင်းတာလို့ တကယ်ချင်းเนี่ยရေးလဲအံ့အော်တယ်သူတို့ရေဗျာအဲ့လိုလမ်းမောင်းမှာဂီတာထွက်တီးဖို့ဆိုအိမ်နဲ့ရေးလဲအတိုက်ခံလောက်ပြီးတော့အဲ့လိုပြောပြီးတော့လမ်းကြီးရထွက်လောက်ရတဲ့အချိန်မှာကျွန်တော်ကမလုံးချင်လုံးချင်တယ်အိမ်ကဒီကိုင်းလို့ဆိုပြီးဒီကောင်တွေကတော့ပျော်တာပေါ့အမအဲ့တော့ကိုအလက်စ်ချင်းတို့အာဦးညိတို့တချင်းတို့အဲဒါဝိကျွေးပဲအခြေရေတော့ပါရေးလဲတီးရတာပေါ့တော့အဲ့တော့အဲ့လမ်းပေးမှာဒါပေမဲ့အဲ့လိုမတီးတီးပြင်းအောင်အဲ့လိုမျိုးဒီ street enjoyment ကိုပေါ့နော်မရရအောင်ကျွန်တော်မှာ by force နဲ့အဖေနဲ့အမေနဲ့ကကျွန်တော်လှုပ်လွတ်လိုက်တယ်အဲ့ဒါ like ပထမဆုံးကျွန်တော်အိမ်ကိုတော်တော်ကျွန်တော်ကပြန်ပြီးတော့အံ့ဩတဲ့အချက်ပေါ့နော်တကယ်ချင်းနေရလဲတော်တော်အံ့ဩတယ်အဲ့လိုကျွန်တော်လမ်းပေါ်မှာနေနေပျော်နေအဲ့လိုဘာမှအိမ်ကဘာမှတိတ်ပြီးအဲ့လိုပျော်နေမှရှိအဲ့တော့အညာတွေပါအဲ့လိုကြောင်မြောင်းထဲမှာရှောက်သွားနေပြီးတော့အိမ်မပြန်တတ်သွားရင်ကျွန်တော်လက်ထဲမှာဂီတာကင်ပြီးတော့ပြန်ဝင်သွားရင်ဘာအမေးများမရှိဘူးခွင့်ပြုတယ်ခွင့်လက်တယ်ဆောင်းကော်ရယ်နော်နောက်တစ်ခုကအဖေကကျွန်တော်ဘလောက်အဲ့လိုတီးတတ်အဲ့လို drum စီပါလေအဲ့လိုအဲ့အရွယ်မှာပြကျွန်တော်ငငယ်ရွယ်နဲ့ကျွန်တော်တော်တော်တီးတတ်နေပြီဒါပေမဲ့အဖေကအဲ့လိုကျွန်တော်တီးတတာချီကျူးဘူးတာတိတ်မရှိဘူးအဖေရဲ့ nature မဟုတ်ဘူးအဖေကဘာလို့လဲမသိဘူးဒါပေမဲ့အဲ့ဟာတခုတော့ကောင်းတယ်ဘာလို့လဲဆိုတော့ဘတော်မှအဲ့လိုမချီကျူးတဲ့အတွက်ကျွန်တော်ဘတော်မှ okay နေပြီလို့ဒီ stage တခုမှာကျွန်တော်ရှိမနေတော့ဘူးအမြဲတမ်းကျွန်တော်ဟာငါထက်ကိုလောက်အောင်မယ်ထက်ကိုလောက်အောင်မယ်ဆိုတာမျိုးဖြစ်နေတယ်ကျွန်တော်ထင်တော့အဲ့ဟိုကျွန်တော် cycle မှာဒီအဖေ approval ကိုမရမချင်းကျွန်တော်စူးစမ်းနေရလားမသိဘူးမပြောရဘူးအဲ့ဒါကြောင့်ပဲကျွန်တော်ကလည်းအမြင်တနေရာထဲမှာရက်မနေဘူးဒိုးနေရဆိုတာလည်းကျွန်တော်အဖေဂျေစုပါရလို့ထင်တယ်ဘာလို့လဲဆိုတော့တော်ရုံတန်ရုံချီကျူးစရာကောင်းနေပြီကွာအမှန်တော့ကိစ္စလုံးဝမချီကျူးအဲ့အတိအမှတ်တော့ပြူတယ်အေးမစိုးဘူးအဲ့လောက်ပဲအခုဒီအချိန်အထိကျွန်တော်ကတော့ပောက်တဲ့တခြင်းနေသူများတွေတော့ကိုယ့်အတွက်ကောကျွန်တော်အများကြီးရေးဘူးတယ်အဖေကအဲ့တခြင်းလေးမစိုးဘူးအဲ့အဲ့လောက်ပဲနောက်ပြီးတော့အတူများရေ၈လတစ်နှစ်လောက်တက်ပြီးတော့ဖြေးရတဲ့ drum စာမေးပွဲကိုကျွန်တော်တလအကွယ်နဲ့ဖြေးခဲ့ပြီးတော့ဂုံတူးထွက်တယ်အဲ့ဒါလေအဖေကျွန်တော်ဂုံတူးထွက်တယ်ဆိုပြောအော်အေးအဲ့လောက်ပဲ that's all ဆိုတော့အဲ့ဒါဟိုတခါတလေတော့လေအာချီကျူးဝင်ကောင်းမှာပဲဆိုပြီးဖြစ်တယ်လို့တခါတလေကြတော့လေအဲ့ဒါကကျွန်တော်ကိုတကယ်တွန်းအားပေးတဲ့ drive တစ်ခုဖြစ်နေတယ်ဘလို့မချီကျူးလဲဆိုရင်ကျွန်တော်ခုနှစ်တိုင်းမှာ recording တီးဖို့ကျွန်တော် drum ကို recording တီးဖို့အဖေရဲ့တငယ်ချင်းတောင်ကတောင်ကနောက်တက်အဆိုတော်တယောက်ပဲသူ့အခွေမှာကျွန်တော် drums နှစ်ပုတ်တီးပေးဖို့ request လုပ်တယ်အဲ့ဒါကိုကျွန်တော်တီးကြတာပေါ့ကျွန်တော်ရေးလဲပြောဂုံးနေယူပေါ့ငါ့ကို recording တီးဖို့စခေါ်ပြီပေါ့နော်အဲ့မှာအဖေကညင်းတယ်မတီးရဘူးတဲ့ဒီကောင် predator တောင်မတီးတတ်သေးဘူးပေါ့နော်ဒါပေမဲ့အဲ့ဒါနောက်ဆုံးကျတော့သူနဲ့သူ့တငယ်ချင်းနဲ့ဘယ်လိုညှိပါလဲညှိလို့ရပါမသိဘူးကျွန်တော်ကနှစ်ပုတ်စပြီးတော့ကျွန်တော်အသက်14နှစ်မှာအခုအချိုအရွယ်ပေါ့ကျွန်တော် recording စတီးဖို့ဖြစ်လာတော့ဖြစ်လာတော့လဲမနဲ့သူ့တငယ်ချင်းเนี่ยလာပြီးကျွန်တော်ကိုခေါ်သွားတယ်ကျွန်တော်လူကြီးတွေနဲ့ပါသွားတာပါနော်အဖေကလိုက်မလာအောင်အိယာကလည်းမထားဘူးအေးဆေးပဲအိမ်မှာခြံနေတယ်ကျွန်တော်ကလည်းပူရောင်ချိုက်တယ်ဟာသူမရှိတော့တယ်မလားလွတ်လပ်လပ်ဟိုမှာနှုတ်ဆိုမင်းတီးရဘလို့ပါ냐ဆိုစူနေမယ်ထင်တာကျွန်တော်စိတ်ထဲမှာပါနော်အဖေမရှိတော့ပူလက်တယ်ပေါ့သွားပြီးတော့တီးရောတီးနေတဲ့အချိန်မှာကျွန်တော်ကဒီကျွန်တော် drum gun ရဲ့မှန်အနောက်မှာအဖေဟာတစ်ချိန်လုံးရှိနေခဲ့တယ်ကျွန်တော်မသိဘူးသူဘယ်ချိန်ရောက်နေမှာမသိဘူးကျွန်တော်တီးတာကိုသူရှိုးနေကြည့်ပြီးတော့ကျွန်တော်လည်း drum gun နဲ့ထွက်လာအောင်အဖေကအပြန်နဲ့မစိုးဘူးတဲ့စက်တီးဆိုပြီးတော့ပြန်တော့အဖေကသူလာတော့ရှိုးတယ်အဲ့ဒီအတိုင်းပဲအဖေကကျွန်တော်အမြဲတမ်းအဲ့လိုမင်္ဂလာဆောင်ပွဲလေးတွေနောက်တစ်ခါကိုညင်ကြီးထွေးတို့ရဲ့အဲ့ Lucifer ဆိုတဲ့ DIY မှာကျွန်တော် drums တီးတယ်တီးတော့လည်းအဲ့လိုပဲမင်္ဂလာပါတီပွဲလေးတသေးလေးပေါ့နော်အဲ့လိုပဲမတီးကြအောင်ဆောင်ပြီးတော့ကျွန်တော်လှုပ်လိုက်တယ်ကျွန်တော်သွားပြီးတီးအသေးပြင်းနေတဲ့အချိန်ဆိုအဖေကအဲ့ကျွန်တော်တီးရဲ့နေရာ corner တကုတ်ကုတ် down တကုတ်ကုတ်အဲ့ဟိုးအောက်မှာအဖေကအမြဲတမ်းရှိပြီးတော့လို့ကြည့်ကြည့်နေတယ်ပြန်ပါပြောလဲဆိုတော့ဘာတော့မပြောဘူးအဲအဲ့လို तू support လုပ်တဲ့နေရာတမျိုးဆိုတော့ဒါပေမဲ့အဲ့လိုကျွန်တော်ကိုအရင်အဲ့လိုလိုရတဲ့ပုံပြီးမချီကျူးဘူးချီကိုမချီကျူးပါဘူးနော်အဲ့လိုမျိုးဒါပေမဲ့ယုံယုံကြည်ကြည်တော့အလုပ်တွေခိုင်းနေတယ်အဖေကအဲ့ခုနှစ်တန်းအပြီးအဲ့ခုနှစ်တန်းနဲ့ရှစ်တန်းကြားမှာအဖေကအဲ့ဒီစပင်းချစ်သူဆိုတဲ့အခွေကိုအဲ့ကိုပိုင်းတန်းစင်မှာတခွေလုံးလုံမယ်ဆိုပြီးလုပ်တဲ့အချိန်မှာကျွန်တော်ရဲ့အဲ့ဂီတာသမားကိုဝေပုံးတာသူတငယ်ချင်းနဲ့ကျွန်တော်နဲ့ကိုကျွန်တော်ခုနှစ်တန်းတော့အဲ့ချိန်မှာတခုပြောပေါ့ arrange လုပ်မလားတဲ့တခွေလုံး demo လုပ်ပေးမလားပေါ့အာကျွန်တော်စဉ်းစားကြံဘယ်လောက်ပြောလိုက်မလဲဆိုတော့ကျွန်တော်အဲ့ချိန်မှာခုနကပြောလို့အသက်ငယ်ငယ်လေးပဲရှိသေးတယ်ဒါပေမဲ့ကိုဝေဘုံတို့အဲ့လိုလူကြီးနေတယ်ဗျာအဲ့လိုတွဲပြီးတော့ကျွန်တော်ကို demo လုပ်ခိုင်းတာဟုတ်လို့ recording project တော့မဟုတ်ဘူးကိုတီးတဲ့အတန်လည်းမပါဘူးဒါပေမဲ့ကို idea တော့ပါမယ်အဲ့တော့ကျွန်တော်ကလည်း ပြပြော်ကြီးပဲလက်ခံတယ်လက်ခံတာပေါ့လောက်တာပေါ့နော်အဲ့တော့အိမ်မှာကျွန်တော်ရဲ့ကိုဝေဘုံရဲ့အဲ့ demo ကို demo twin နဲ့ဒီ mixer တက်သေးလေးရဲ့ဒီ mic လေးနဲ့ကျွန်တော်တို့အဲ့စပင်းချစ်သူအခွေတဝက်လောက်ကိုကျွန်တော်ကြောက်မြောင်းတိုက်ခံလေးထဲမှာ arrange လုပ်ခဲ့တယအဲ့မှာလုံနေရင်လုံနေရင်ကျွန်တော်ဘာစိတ်ပါသွားလဲဆိုတော့ဒီကိုတီးနေတဲ့အခွေဒီကို idea နဲ့ကိုလှုပ်လိုက်တဲ့ demo တခုကိုအဖေတို့ကပြီးရင်တကယ် Navarra Studio မှာတကယ်ကိုတကယ် professional ဟိုဂီတာသမားတွေ drummer ကိုပေးပုံလည်းပြန်ပါတယ်အဲ့ဒီမှာနောက် drum သမားအဲ့လိုမျိုးနဲ့အတန်သွင်းတာကိုကိုကကြည်လိုက်ကြည်လာရတဲ့အချိန်မှာ feed တက်လာတော့တပြေးပြေးနဲ့ဒီအတိုင်းဝိုင်းနဲ့မှာဆိုတော့ကိုတီးနေတဲ့ဟိုကို arrange လုပ်လိုက်တဲ့တခြင်းလေးကို recording လေးကနေထွက်လာတဲ့အချိန်မှာကျွန်တော်ဘာဖြစ်လာလဲဆိုတော့ကျွန်တော်ကြောင်းဆက်မတက်ချင်တာကိုအဲ့ဒါပထမဆုံးကျွန်တော်ရဲ့ပြဿနာကျွန်တော်ငကိုရဲလည်းအကြောင်းကိုတစ်စက်မှမပြောဘူးအကြောင်းကတစ်သက်လုံးကျွန်တော်ကြိုက်တဲ့နေရာမဟုတ်နောက်ပြီးတော့အဲ့လိုကိုတကယ်ဝင်ဆက်ပြီးအလုပ်တကယ်လုပ်လို့ရပြီလို့ကိုကူထင်လာတဲ့အချိန်ပတ်စံနေပိုင်းလည်းအပြင်မှာပဲရှာတော့မယ်ဆိုပြီးဖြစ်နေတဲ့အချိန်မှာအဲ့လိုပတ်စံတစုံတစားဝင်တဲ့အလုပ်လေးတွေကလည်းအချိန်မှာလှုပ်လာတယ် charge တွေတီးတာတော့နောက် recording အဲ့လိုအသေးလေးတွေတီးတာတော့ပေါ့နော်နောက်တချင်းလဲစရှည်နေပြီဆိုတော့အဲ့လိုပြစ်လာအချိန်မှာကျွန်တော်အတွက်က it's too much on the plate ဆိုတော့เจ้าษาอ่ะจนลงว่าซะไม่เลิกฉินเอาได้เฉยဖြစ်သွားไอ้มาคุณอ่ะเนาะโหลันเนี่ยဖြစ်เสียจนโหจนโหลันโหลันไถมากีตาร์ตัวตีกันเนี่ยอภิโหจนบาตัวပြောเลยสอไอ้นี่มาตะเฉิงไอ้เฉิงมาอภิอ่ะกูเวพงเนี่ยนาวเบสมาเดียวชื่อดิไอ้ตุนุเนี่ยอภิอ่ะวรณะไอ้วรณะมาอภิอ่ะสกาပြောเนี่ยจนเอาไอ้โหง่ายๆง่ายๆเนี่ยอภิสิยောက်ตัวไปแล้วอภิโหลကျွန်တော်ចောင်းထွက်ခြင်းတယ်ကျွန်တော်ចောင်းထုတ်ပါလို့ပြောလိုက်တော့အဲ့မှာအဖေကလေဟာဟျောင်းချက်ချင်းပြန်ပြောရတယ်လားသူဟာဟျောင်းဆိုပြီးတော့ဘာဆက်ပြောမှမသိဘူး तू ပါဆက်လက်အဟောင်းသားပြောတာ तू လုံးဝမထင်တာဘူးကျွန်တော်အဲ့အချိန်မှာဗျာဒီ14နှစ်လောက်အရွယ်ကောင်းတကောင်းက9တန်း7တန်းမှာ तू ចောင်းထုတ်ပါဆိုပြီးလာပြောရတဲ့အချိန်မှာဖေအယူမထနဲ့အယူမထနဲ့10တန်းပြီးအောင်တော့မင်းတက်ကိုတက်ရမယ်အဲ့လိုပြောလိုက်တယ်အဲ့အချိန်မှာကျွန်တော်လေပွင့်လင်းပြောရတဲ့အချိန်အဖေကတမျိုးတော့ဖြစ်သွားတယ်ဘယ်လိုလဲဆိုတော့ဟွန်းသူလန်နေရတော့လန်နေရပဲဒါပေမဲ့ငါ့ကိုចောင်းထုတ်လို့ရလောက်တဲ့ဒီတော့ तू လန်နေရမဟုတ်ဘူးကွာငါအဲ့ဒါဒီနေရာမှာတော့ငါ तू လန်နေရပူဆန်နေဆိုပြီးကျွန်တော်အဲ့လိုတစ်ခေါက်ဖြစ်သွားဦးတယ်အဲ့ဒီကနေအဲ့လိုပဲကျွန်တော် recording ဒီလိုက်တခြင်းနေစရေးလိုက်ပေါ့နော်အဲ့လိုဖြစ်လာပြီးတော့နောက်၈တန်းမှာကျွန်တော်ဘာဖြစ်လာလဲဆိုတော့၈တန်း၉တန်းမှာပေါ့နော်ကျွန်တော်ចောင်းမှာပြေးလာတော့เจ้าของเราวาทนาไม่ป่าวซะคุณน่ะเราပြောราพี่ดาซะเจ้าย่าวันเราอะอเปียนเปลี่ยนถั่วปู่เว้ยเราไอ้สิทธิ์แท้มาရှိนะไอ้หลุนน่ะเจ้าเจ้านี่ซะปีอเผยไม่ตีอูแล้วเราเจ้าก้าเนี่ยตั๋วได้เจ้าก้าเนี่ยเปลี่ยนมาเลยซะเราอเผยอ่ะเจ้าตั๋วนี่แหละเว้ยแท้น่ะวะเนาะだใบแม้เราโกด้านมาอเผยอ่ะမျိုးเร่มาไอ้35ละมากีตาร์ซายซะพ่นเนาะกีตาร์ยาวเนี่ยซายซะพ่นเนาะอเผยอ่ะမျိုးเร่ตั๋วๆเนี่ยแต่เราอ่ะเมยตั๋วเมยตั๋วอยู่ติยะเราเจ้าปี้ยอเจ้าปี้พี่รอကျွန်တော်ဘာလုပ်လဲမှမသိဘူးအဲတော့ကျွန်တော်အကြောင်းပြင်းရင်လုပ်တဲ့အလုပ်တွေကအဲကန်တော်မင်းဟိုဘက်ဒီရွှေတကုံဘုရားမြတ်နေချင်းဆိုင်ကအခုဟိုဒီဘဲလေလေးစီးတဲ့နေရာအဲအဲအဲတဲ့မှာကျွန်တော်ရေတခါလေးရေကူးတယ်အဖို့ကောင်းရင် နောက်ဆက်လေးခူတော့တယ်အဲ့လိုပဲတစ်ခါလေးဝတ္ထုထိုင်ပတ်ရင်ဖန်အဲ့လိုမျိုးပဲကြောင်းနဲ့မရှိရင်ပြီးတော့ကျွန်တော်အဲ့နားမှာပတ်နေအောင်ပါနော်တရက်ကြာတော့အဲ့လိုကြောင်းနားကိုပြန်ရောက်တယ်နည်းနည်းစောနေကြောင်းကမလွတ်သေးဘူးအဲ့ဒါကောင်နဲ့ငိုင်းဆိုင်ငိုင်းဆိုင်နေအဲ့တမရယုံရှိမှာကျွန်တော်ဆက်လေးဝယ်မလို့လားမသိဘူးငိုင်းဘေးမှာဘေးကကားတစီကကျွန်တော်နောက်ကပါကျွန်တော်ဘေးကနေပါလာကျွန်တော်မသိဘူးအဲ့နားနည်းနည်းကြာလာတော့ဘေးကပါလာတာနည်းကြာလှည့်ကြည့်လိုက်တော့အဖေကားဖြစ်နေအထင်းမှာအဖေဖေးကျွန်တော်အဲ့လိုမောင်းရင်းနဲ့ဘေးကနေပြပြလေးကျွန်တော် platform ကနေလမ်းလျှောက်တော့လိုက်လာဟံဘာလုံးနားလေအဲ့မှာကျွန်တော်ကလည်းပြာကြီးပြာရနဲ့ကျောင်းအစောကြီးလွတ်လိုက်လို့ဆိုပြီးတော့ကျွန်တော်ညာလိုက်တယ်ဒါပေမဲ့ညာပြီးတဲ့အချိန်မှာပဲတိတယ် shit I've said the worst like the stupidest thing ever about Lizzo ကျောင်းအစောကြီးလွတ်လိုက်တယ်ဒါပြောတာအဲ့နေရာမှာကျွန်တော်တယောက်တည်းဘေးမှာကျောင်းသိမ်းနေဘယ်သူမှရှိမနေဘူး so it's very obvious ကျွန်တော်ကျောင်းပြေးနေတာဘေးတိမှာပေါ့အဲ့ကားပေါ်တက်တဲ့ဆိုတော့ကျွန်တော်လည်းခုနကလိုပဲဟိုတစ်ခါအေးဆေးလေးကိုတော့တော့မိတယ်လို့ပဲကြောက်ကြောက်နဲ့ကားပေါ်ရောက်တော့ဘယ်အချိန်ပြန်မလဲမသိဘူးနော်အဖေဘာစကားတခုမှမပြောဘူးအခေါ်သွားတယ်ကျွန်တော်ကားနဲ့ပြီးတော့သူဝင်စရာရှိတာကိုဝင်တယ်သူလှုပ်စရာရှိတဲ့လှုပ်တယ်လှုပ်တယ်ပြီးတော့ကျွန်တော်ကအဲ့တော့မြောက်တကုံမှနေတော့မြောက်တကုံပြန်တယ်တခုမှစကားမပြောဘူးနော်အဲ့လိုလမ်းမှာကျွန်တော်လည်းအဲ့လိုကြောက်ကြောက်ကြောက်နဲ့ဘယ်အချိန်ဘာလုပ်မလဲဆိုပြီးလိုက်လာဘာမလုပ်ဘူးအိမ်ရောက်တဲ့အထိဘာမလုပ်ဘူးညာနောက်နေ့ကျတော့မှမနေ့အစောကြီးကျွန်တော်အခန်းထဲဝင်လာတယ်ဝင်လာပြီးတော့ဘာပြောလဲဆိုမင်းကြောင်းမတက်ချင်နဲ့အိမ်မှာနေလို့ရတယ်မတော်ချင်မတော်နဲ့ကြောင်းတော့မပြေနဲ့အဲ့တကူပြောပြီးတော့အခန်းထဲကပြန်ထွက်သွားတယ်မမေရအဲ့ဒါပြီးတော့ကျွန်တော်ကြောင်းပြေးတော့ပြေးတယ်ဒါပေမဲ့အရင်ကတော့မပြေးတော့ဘာလို့လဲဆိုကျွန်တော်အိမ်မှာနေတယ်လေသူပြောပြီးအဲ့လိုဖိနေတဲ့ခေါင်းထဲအကြောင်းပြလိုက်အဖေကဘာမှမပြောတော့အဖေကဘာဆိုဘာမှမပြောဘူးပညာရေးနဲ့ပတ်သက်ရင်အဲ့လိုတော့ရှိတယ်အကြောင်းသာမထွက်ခိုင်းတာဘလို့လဲဆိုဘလောက်ပါမပြောလို့ဆိုရှစ်တန်းနှစ်မှာတစ်ခါကိုကားပေါ်မှာမေးဘူးလေဒါဗနတန်ရောက်နေပြီလဲဆိုပြီးတော့ तू ကျွန်တော်ဗနတန်ရောက်နေလဲပါ तू မသိတော့ तू အရန်အလုတ်များတဲ့အချိန်ပေါ့နော်ဒီ97 98မှာအဖေကအဲ့တော့ Emperor နဲ့လဲ show တွေဆိုတယ် tour တွေထွက်တယ်ပြီးတော့သူက तू solo project tour ထွက်တဲ့ဟာရှိတယ်တခြား artist တွေနဲ့ပေါ့နော်ဆိုတော့အဲ့လိုနောက်ပြီးအဲ့တော့ tour ထွက်သွားပြီဆိုရင်တကယ်ကြီးဟိုတလကိုတရင်အဖေကအိမ်ပြန်မရောက်တော့ဘူးအဲ့နယ်ပေါင်းစုံဆိုပြီးမှပြန်ရောက်တယ်ပြန်ရောက်ပြီးရဲ့အချိန်ဆိုလဲရန်ကုန်မှာ Emperor နဲ့ရိုးရှိရင်ဒါမှမဟုတ်နယ်တွေမှာ Emperor နဲ့ရိုးရှိရဲ့ဆိုတစ်ခေါက်ပြန်ပါသွားပြန်အောင်အဲ့လိုမျိုးပေါ့နော်အဖေအိမ်မှာနေရတယ်ကိုမရှိဘူးဆိုတော့ကျွန်တော်နဲ့လည်းအဲ့အချိန်မှာအဲ့လိုအဆက်အသွယ်တော့ပြတ်သွားတယ်ဒါပေမဲ့အဲ့လိုတစ်ချက်တစ်ချက်တော့သူကလာလာဆက်သွယ်ခုနကအဲ့လိုမျိုးအကြောင်းမပြေနဲ့အိမ်မှာပဲနေစရာမျိုးနောက်တစ်ခုကကျွန်တော်10တန်းရောက်တော့နော်အဲ့8တန်း9တန်းပြီးတော့ကျွန်တော်10တန်းမှာကျွန်တော်ကကိုယ်တမ်းမှာတော်တော်အခြေအနေဆိုးခဲ့တဲ့အတွက်ကျွန်တော်10တန်းမှာကျွန်တော်အဆောင်နေရတယ်။အဆောင်နေတော့လေအဖေကအဲ့ချိန်မှာအလုတ်အရှုပ်ဆုံးအချိန်မှာအဖေကတကယ် prime မဟုတ်တကယ် peak level ဖြစ်နေတယ်။အဖေကအဆောင်ကိုလာလာမတွေ့နိုင်ဘူး။ခဏခဏမလာနဲ့အမေပဲလာတယ်ကျွန်တော်စားစရာပဲပေးတယ်လာတွေ့စကားပြောပေါ့နော်။အဖေကတိတ်မပါလာဘူး။အဲ့ဒါအဖေကနှစ်ခါလာပဲလေဟိုအကြာကြီးနေလာဘူးတယ်။နှစ်ခါလာပဲအဖေကကျွန်တော်စီလာတွေ့ဘူးတယ်။ဘာလို့လဲဆိုတော့တစ်ခါလာတော့အဲ့လိုပဲတာချောင်းမာချောင်းပြောကျွန်တော်လည်းအလားပါတာလာပါပြောပြ။ตุ๊กาโหเรตูโหตะเนี่ยอ่ะเรดิดริฟซวยราโหตูลุกจี้ละเรกาอะหลูจี้ซอเหี่ยวเนနိုင်ငံจ้ากาเรเนี่ยอะหลูอตันถั่วเตะงาดิอันนี่เปลี่ยนลุกปะมั้ยเนี่ยหน้าถองซุบิแล้วอะเผ่อ่ะไอ้เปลี่ยนกาโหจนอสองเนี่ยนี่ถั่วปิอสองชื่ออ่ะล้านบ่มาจุ๊ยซุมาอมิยอตะเกอะไอ้หลูดริฟซวยเรอตันนี่จี้ซุอะห่าอยู่อเจยี้ลุกตัวเรอสองตะสองลงอ่ะจาบิถั่วจี้อ่ะบดุแล้วซุจนอเผ่บ่าโหနောက်တစ်ခေါက်ကကြတော့ဆယ်တန်းစာမီဝဲဖြေခါနီဖြေခါနီနော်ဖြေခါနီတပတ်လောက်လို့ပါအဖေရောက်ကြလာညကြီးအဲ recording ကအပြန်လာမသိဘူးကားပေါ်တက်တပြောစရာရှိလို့ဆိုပြီးတော့အဲ့နောက်မှာအဖေတပတ်မောင်းတယ်အဲကျွန်တော် coffee တွေပါလေလိုက်တိုက်တယ်လဲတူတယ်မုန်းနေပါလိုက်ချွေးပြီးတော့ပြန်အဆောင်ပြန်ပို့တော့မှဘာပြောရောတားရတဲ့အကုန်မကျန်တဲ့တော့ရဲ့ဖျားဆုံးမှုချက်ပြီးအဖေကဟိုကျွန်တော်ပြောရမယ်ဆယ်တန်းဖြေခါနီးဆိုမိဘတော်တော်များများအဲ့လိုပြောအာစာရီမမှန်ချက်တင်မလားအချိန်ဆရာဆွဲပြီးချက်အဲ့လိုမျိုးဟို pressure တဏီမဟုတ်တဏီတော့ပေးကြအဖေကပြောင်းပြန်တားတယ်အကုန်မချက်နဲ့တဲ့အကုန်ချက်ပြီးယူသွားတဲ့ကောင်ကြီးအများကြီးတဲ့အဖေအဲ့လိုပြောတဲ့အချိန်မှာအရန်တိုက်ဆိုင်တာဘာဖြစ်လဲဆိုအဲ့ဒါမတိုင်ခင်နှစ်ရက်လောက်မှမှကျွန်တော်တို့ဒီကျူရှင်အတန်းနဲ့ရပါတော့ကျွန်တော်ကကျူရှင်ကိုကြောင်းလို့ပဲတက်ရတာဟုတ်တယောက်ကအဲ့လိုဟိုကောက်သွားတာစာရီအရန်ပီးဒီပရက်ရှာတွေအရန်များပြီးတော့အတန်းနဲ့မှအဲ့လိုဟီးရအေးဟေးလေးဟာလေးထလှုပ်တာတို့အဲ့လိုဘာမှမဆိုင်တာတွေပြောတာနောက်ဆုံးသူကဆမ်းမေးပွဲကိုမဖြေရလောက်တဲ့အထိစိတ်နောက်သွားတယ်။အဲ့ဒါကိုကျွန်တော်မျက်စိရှိတဲ့တည်းမှာမြင်ပူတာပြီးခဏနေတော့အဖေကအဲ့လိုလာပြောတာ။ဆိုသူပြောချင်တာကကျွန်တော်အများကြီးတိတ်မမျောလင့်တာကိုရတယ်။ဟိုအဆင်ပြေသလိုအလဲအလက်ဘာလို့ဆိုကျွန်တော်ဘလို့ပြပြအောင်နေဆိုတော့လည်းအဖေကတိတယ်။ ဆိုတော့အများကြီးကြက်ပြီးတော့ဟိုဟိုအုံနောက်အပြတ်မခံနိုင်ပါဘာလို့လဲဆိုအဲ့တော့ကျွန်တော်တို့ရဲ့စာတွေကကျွန်တော်တို့ဆယ်တန်းစာကကျွန်တော်တို့ဘာမှမတက်အောင်လုပ်တဲ့ဟာနဲ့အတူတူပဲဘာမှမတက်ဖို့ကဒီကျွန်တော်တို့တင်နေတဲ့အားရဲ့ရည်ရွယ်ချက်ပဲဘာလို့လဲဆိုတော့ကျွန်တော်ကဟိုရှိသမျှဘာသာအလုံးကိုတင်ရတယ်တော့သိပ္ပံတွေဆိုပြီးတော့အဲ့မှာ science ၃ခုသင်ရတယ်လို့ဝိဇ္ဇာတွေဆိုပြီးတော့ပထဝီတွေတမိုင်းတွေ eco တွေသင်ချင်းချင်းမသင်ချင်းချင်းကျွန်တော်ကအကုန်လုံးကိုသင်ရပြီးတော့အကုန်လုံးမှာနည်းနည်းနည်းနည်းစီပဲပါတယ်ဘာမှတေချာမပါဘူးဘယ်တစ်ခုမှကျွန်တော်တို့တေချာမတက်ဘူးအားလုံးကအမြင်အမြင်လေးတွေပဲစာရည်အများကြီးကျက်ရတယ်ဆိုတာသာရှိတယ်ဘယ်ဟာကိုမှကျွန်တော်တို့ကတေချာမတက်သွားဘူးအဲ့ဘယ်ဟာကိုမှတေချာမတက်သွားစေချင်တာလဲကျွန်တော်တို့သင်ယူညွန်တန်းရဲ့စေတနာတစ်ခုပဲအဲ့ခက်ကဆိုတော့အဖေကအဲ့ဒါကိုလည်းတီးပုံရတယ်ဆိုတော့အဲ့ချိန်မှာအဲ့စကားကိုလာပြောတော့ကျွန်တော်ကလည်းဟုတ်ကဲ့ဖေဆိုပြီးတော့အကုန်မကြက်နေတော့ဘူးလေအဲ့လိုပဲကျုံတယ်လို့ပဲကျွန်တော်ဖြေလိုက်တယ်အမှတ်တည်းလည်းအဲ့လောက်ကြီးစိုးမနေပါဘူးဒါပေမဲ့အဲ့ချိန်မှာအဲ့လိုတင်ချာကိုတညလုံးတွတ်တာတို့အဲ့လိုတညလုံးစာတန်းကြက်တဲ့လူတွေကတကယ်အောင်တော့လေအရင်ကြီးအဲ့လိုအမှတ်တွေပါရင်မကောင်းမဲနဲ့အဲ့လိုဒီလိုတုံတုံမဲ့သူတို့ကြက်တဲ့လောက်မရကြဘူးပေါ့နော်အဲ့လိုအဲ့လိုမျိုးဖြစ်သွားကြတယ်ဘာလို့ဆို pressure အရင်များလွန်းတာအဲ့ pressure ကိုအဖေကဖြေခံနေကြမှလာပြီးအဲ့လိုရှူး short ချပေးသွားတော်တော်ကျွန်တော်အဆင်ပြေခဲ့ဆိုတော့အဖေအဲ့လိုပညာရေးနဲ့ပတ်သက်ပြီးတော့ကျွန်တော်နောက်ဆုံးမှတော့သူပြောခဲ့တာအဲ့လိုငငယ်တည်းကသူကျွန်တော်သတိပေးတာဘာရှိလဲဆိုတော့သူကစာတက်အောင်လို့စာတက်အောင်လို့ဆိုတာစာဖတ်ပေါ့စာဖတ်ဒါပေမဲ့အဲ့ဒါကိုအသုံးချပြီးတော့မယုံပါနဲ့မယုံပါမင်းစင်းနဲ့ဘာလို့လဲဆိုတော့အဲ့လိုပညာတတ်တဲ့လူတွေပေါ့နော်စာတက်ပြီးတော့အဲ့လိုလူတွေကဥမာစာဆိုတာဗျာကောင်းတာဘက်ကိုရောက်သွားနိုင်တယ်လို့ဆိုတာဘက်ကိုလည်းရောက်သွားနိုင်တယ်ဆိုတော့ဒီစာကိုတက်ပြီးတော့ဒီစာဒီတက်တော့ပညာတစ်ခုတက်သွားပြီးအဲ့ဒီပုံမှာကတလွဲတွေးပြီးတော့ရုပ်မာတတ်သွားရင်အဲ့ပညာတတ်တွေရုပ်မာရင်ကြောက်စရာအကောင်းဆုံးပဲတဲ့အဲ့အဖေပြောရဘူးလေကျွန်တော်တသက်လုံးမမေ့တဲ့စကားပါเนาะအဲ့တော့ဒီတစ်ဖက်တော့ကျွန်တော်အဲ့ time limit တောင်မကြည့်ပဲねပြောမိသွားတယ်ဒါပေမဲ့အဖေအကြောင်းနေပြောစရာအမှန်တော့မကုန်ဘူးအများကြီးကြံသေးတယ်ပေါ့เนาะဆိုတော့အဖေနဲ့လည်းမတွေ့ရအရန်ကြာနေပြီဆိုတော့ yeah I love you dad ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်ကြားပေါက်ပါ